မြန်မာနိုင်ငံမှာပြီးခဲ့တဲ့ဖေဖော်ဝါရီလတရက်နေ့ကစစ်တပ်ကနေအာဏာသိမ်းလိုက်ကြတဲ့က2020ရွေးကောက်ပွဲရလဒ်ဟာပြက်ပြဲသွားပြီလို့ယူဆလို့ရနိုင်တဲ့အတွက်ရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ဟာအံ့အားသင့်စရာမရှိပါဘူးလို့မြမအရေးလေးလာစောင့်ကြည့်နေတဲ့နိုင်ငံတကာသုတေသီတွေကတုံ့တက်လိုက်ပါတယ်။မဲစရင်မတမာမှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့2020နိုဝင်ဘာလတုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်ကြောင်းအာဏာသိမ်းစစ်ကောင်စီခန့်အပ်တဲ့ရွေးကောက်ပွဲကော်မရှင်ကမနေ့ဇူလိုင်လ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့အပေါ်အခုလိုတုံ့ပြန်ပြောဆိုကြတာဖြစ်ပါတယ်။ VOA Editor Steve Miller ရဲ့ဝါရှင်တန်အခြေစိုက်သူတေတီနှစ်ဦးနဲ့ဆက်သွယ်မေးမြန်းချက်ကိုကိုဇော်ဝင်းလိုင်ကတင်ပြထားတာနားဆင်ပါရှင်
။မြန်မာနိုင်ငံရဲ့ရွေးကောက်ပွဲကော်မရှင်ဟာတည်ဆဲဥပဒေပုံမှန်တွေနဲ့အညီမြို့နယ်ပေါင်း315မြို့နယ်မှာကျင်းပခဲ့တဲ့မဲဆင်းတွေကိုစစ်ဆေးခဲ့တာမှာမဲမဲတမာမှု17တန်းကျော်တွေ့ရှိခဲ့တယ်လို့အရင်ရွေးကောက်ပွဲကော်မရှင်ဟာလည်းတရားဝင်အနှံထားတဲ့လုပ်ပိုင်ခွင့်တွေကိုအလွဲသုံးစားပြုပြီးဥပဒေနည်းဥပဒေတွေကိုကျော်လွန်ဖောက်ဖျက်ဆောင်ရွက်ခဲ့တာတွေ့ရှိခဲ့တဲ့အတွက်2020ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်ကြောင်းစစ်ကောင်စီကခံထားတဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကလက်မှတ်ရေးထိုးပြီးမနေ့ဇူလိုင်လ26ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဒါနဲ့ပတ်သက်လို့ဝါရှင်တန်အခြေစိုက်အရှိတောင်အာရှမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကသုတေသီ Greg Polin နဲ့အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်အဂူစတာတက်ကတိုကနိုင်ငံရေးသိပ္ပံပါမော့ခလည်းဖြစ်အရှိတောင်အာရှဆိုင်ရာကြွန့်ကျင်သူလည်းဖြစ်တဲ့ Andrew Gosto ကို VOA သတင်းဌာနကနိုင်ငံတကာရေးရာအက်ဒီတာ Steve Miller ကဆက်သွယ်မေးမြန်းထားတာပါ။ဝါရှင်တန်အခြေစိုက်အရှိတောင်အာရှဆိုင်ရာမဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနကသုတေသီ Greg Polin ကပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ရဲ့ကြေညာချက်ဟာအားသင့်စရာမရှိဘူးလို့ဥစွာစပြောပါတယ်
။ I guess this is an unsurprising doubling down of the rhetoric by the junta which isn't going to convince anybody.
ဒီကြေညာချက်ဟာအားသင့်စရာမကောင်းသလိုဘယ်သူမှမယုံကြည်တဲ့အကြောင်းအတခုကိုထပ်ပြီးတော့ပြောဆိုနေခြင်းပဲဖြစ်ပါတယ်။ရွေးကောက်ပွဲမှာ NLD ပါတီကမယူသားတဲ့နည်းနဲ့အနိုင်ရအောင်လုပ်ခဲ့တယ်ဆိုတာကိုဖေဖော်ဝါရီလမှာစစ်တပ်ကနေပြီးတော့အာဏာသိမ်းလိုက်ခဲကပြောထားပြီးသားဖြစ်ပါတယ်။အဲ့ဒီတုန်းကလည်းဘယ်သူမှမယုံခဲ့သလိုပဲတန်း50လောက်ရှိတဲ့တိုင်းပြည်ထဲမှာမဲမတမာမှုစစ်တပ်တန်းတွေးခဲ့တယ်လို့သူတို့ရဲ့အခုပြောဆိုမှုကလည်းဘယ်သူမှယုံမှာမဟုတ်ပါဘူး
။မြန်မာနိုင်ငံဟာစစ်တပ်ကရာနှုန်းပြီးအုပ်ချုပ်တဲ့တိုင်းပြည်အဖြစ်နဲ့တည်ရှိသွားမလား။ဒါမှမဟုတ်အနာဂတ်မှာပြိုကျပျက်စီးသွားတဲ့တိုင်းပြည်တစ်ခုဖြစ်သွားမလားလို့မေးတာမှာတော့ Greg Polin ကပဲလက်ရှိမြန်မာနိုင်ငံရဲ့အခြေအနေဟာစစ်တပ်အနေနဲ့ထိရောက်စွာအုပ်ချုပ်နိုင်တဲ့အခြေအနေမရှိကြောင်းစစ်တပ်ဟာအထင်ကိုမရှိတဲ့တိုင်းပြည်အတွင်းကနေရာဒေသတချို့မှာဘယ်သူမှမနစ်သက်တဲ့အာဓမအုပ်စိုးသူတပွဲဖြစ်နေတယ်လို့ပြောပါတယ်။ဒေသရင်းအာဆီယံအဖွဲ့ရဲ့မြန်မာနိုင်ငံအပေါ်လက်ရှိရည်တည်ချက်နဲ့ပတ်သက်လို့မေးတဲ့အခါမှာတော့ Greg Polin ကအခုလိုပြန်လည်ဖြေကြားခဲ့ပါတယ်
။ It's really putting ASEAN in a tough spot because ASEAN's position has been that it's not recognizing the junta.
ASEAN ဖွဲ့ဟာအာဏာသိမ်းစစ်အုပ်စုကိုပြေဝါထောက်ခံခြင်းမရှိသလိုစစ်တပ်နဲ့မဖြစ်မနေဆက်ဆံမှုလိုအပ်တယ်ဆိုတဲ့ယူဆကြောင့်ပြောင်းကန့်ကွက်တာလည်းမဟုတ်တဲ့အတွက်သူတို့ဟာဘေးကျနှံကျအနေထားမှာရှိနေပါတယ်။ ASEAN ကအတိုက်ခံအင်အားစုကိုမထောက်ခံတဲ့အတွက်အမေရိကန်နဲ့ဥရောပသမဂ္ဂနိုင်ငံတွေက NUG အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံမှုပို့ပေးဖို့ဖြစ်လာနေပါတယ်။ဘာဖြစ်လို့လဲဆိုတော့တိုင်းပြည်ကိုဘယ်သူမှထိရောက်စွာမအုပ်ချုပ်နိုင်တဲ့အတွက်NUG ကိုထောက်ခံတာဟာတပုံအဖွဲ့ကိုထောက်ခံတာမဟုတ်ဘူးလို့အမေရိကန်နဲ့ EU ဘက်ကပြောလို့ရနိုင်လို့ပါ။
အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်အဂူစတာတက်ကတိုကနိုင်ငံရေးသိပ္ပံပါမော့ခလည်းဖြစ်အာရှဒေသဆိုင်ရာကြွန့်ကျင်သူလည်းဖြစ်တဲ့ Andrew Goss ကတော့2020ရွေးကောက်ပွဲရလဒ်ကိုနိုင်ငံတကာအဖွဲ့အစည်းတွေကအသိအမှတ်ပြုထားပြီးဖြစ်တယ်လို့ပြောပါတယ်။
The international observers who were present for the November 2020 election including folks from the Carter Center
found that the UK ဘွယ်အတွင်းလေးလာစောင့်ကြည့်ခဲ့ကြတဲ့ Carter အဖွဲ့ပါဝင်နိုင်ငံတကာကလေးလာသူတွေအားလုံးက UK ဘွယ်ကတရားမျှတမှုရှိတယ်မဲယုံဝန်ထမ်းတွေနဲ့ UK ဘွယ်အရာရှိတွေဟာလည်းတမာတမတ်ကြကြလောက်ခဲ့ကြတယ်ဆိုတာကိုတွေ့ရတယ်ဆိုတာပြောထားပြီးသားပါဘူဂျုံမူကြီးမင်းအောင်လိုင်ဖေဖော်ဝါရီလ၁ရက်နေ့မှာအာနာသိမ်းလိုက်ကြတဲ့ကရွေးကောက်ပွဲရလဒ်ကပြက်ပြဲသွားပြီးသားဖြစ်ပါတယ
်လက်ရှိအနေအထားအရတွစ်ဆုံဆွေးနွေးရေးလမ်းကြောင်းကိုစစ်တပ်ဘက်ကစိတ်ဝင်စားမှုမပြတဲ့အတွက် UNG အနေနဲ့တိုင်းဒေသနဲ့နိုင်ငံအဖွဲ့အစည်းတွေအားလုံးသူတို့နဲ့ပူးပေါင်းပါဝင်လာအောင်စည်းရုံးနိုင်ရေးကအရေးကြီးတာကြောင့်မြန်မာနိုင်ငံရဲ့အခြေအနေကိုအဆုံးဖြတ်ပေးဖို့လာမယ့်6လကအရေးကြီးတယ်လို့သုံးသပ်ပြောဆိုပါတယ်ရွေးကောက်ပွဲမတမာမှုကိုအကြောင်းပြချက်နဲ့မြန်မာစစ်တပ်ကနိုင်ငံတော်အာဏာသိမ်းယူခဲ့ပြီးတနည်းအတွင်းနောက်တစ်ကြိမ်ရွေးကောက်ပွဲကျင်းပပေးမယ်လို့ကြေညာထားပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်နောက်တစ်ကြိမ်ရွေးကောက်ပွဲတွေကျင်းပနိုင်မှုနှစ်နှစ်အထိကြာသွားနိုင်တယ်လို့လည်းပြောဆိုထားပါတယ်ခင်ဗျာ။